တချံနေရပြန်မဲ့ရန်ကုန်ရွှေပြည်သားနဲ့လှိုင်သာယာစစ်မှုဆောင်ကဝန်ထမ်းတွေကိုခီးသွွားထောက်ခံစွာမြို့စစ်ရုံတချို့ထုတ်ပေးဖို့ပြင်ဆင်နေပါတယ်ဒီအတွက်စည်ရဲကောက်နေတယ်လို့စစ်ရုံဝန်ထမ်းတွေကပြောပါတယ်မဆုမြတ်မွန်အပြည့်အစုံပြောပေးပါအောင်ခင်ဗျာ
တချံကာလနေရဒေသကိုပြန်ကြမဲ့ရန်ကုန်စစ်မှုဆောင်တွေမှာအလုံးလုံးနေကြသူတွေအတွက်ခီးသွွားထောက်ခံစွာသဘောပြုထုတ်ပေးနိုင်ဖို့စစ်ရုံတချို့ကပြင်ဆင်နေပါတယ်လန်တရာဆက်မှုဆောင်ကဆက်ရုံတစ်ခုမှအလုံးလုံးနေသူတယောက်ကဆက်ရုံဝန်ထမ်းဖြစ်တဲ့ဆိုတာကိုထောက်ခံစာပေးဖို့သူတို့ဆက်ရုံမှာစည်ရင်းကောင်းနေတယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။စီရီဗင်းနဲ့ဘယ်လိုတက်မဆက်မှာလဲမရှိတော့ဘူး။ကျွန်တော်ကတော့ခုလက်ရှိကတော့ဒီဟိုအမခံမလဲအလုံးလုံးအမခံဆက်လို့ကတော့အစီအစီဗီဗီနဲ့ရှိရချင်းတခြားဆက်အလုံးလုံးညီမမပြောတော့ဘူးပေါ့နော
်။ကြံတွင်းခီးသွွားလာကြမဲ့ဝန်ထမ်းတွေလန်ခီးမှာအခက်အခဲမရှိအောင်လို့ဆက်ရုံကုမ္ပဏီတွေအနေနဲ့ထောက်ခံစာလုပ်ပေးဖို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကစာထုတ်ထားပါတယ်။ထောက်ခံစာအတွက်ကန့်သက်ချက်တွေမရှိပေမဲ့ဒကြံပိတ်ရက်ပြီးလို့အလုပ်ပြန်တက်ရမယ့်နေ့မှာအလုပ်မဆင်းနိုင်ခဲ့ရင်ဒကြံပိတ်ရက်တွေအတွက်လောက်ခလာစာပေးမှာမဟုတ်ဘူးလို့တတိပေးထားတဲ့အကြောင်းရွှေပြည်သားဆက်ရုံလုပ်သားတယောက်ကပြောပြပါတယ်
။ဟောအမအခုလောလောဆယ်တို့ကဒီထောက်ခံစာထုတ်ပေးမယ်ဆိုပြီးတော့ပဲစီးရင်ကောက်ခိုင်းတာတည်းရပြန်လာတော့ဘာမှမပြောဘူး။ဒီ3လပိုင်း31ရက်နေ့ကိုရက်စားပေးရမှာလောက်ခလာစာကတော့တို့ဒီပုံမှန်တိုင်းပဲ10ရက်နာတော့ပေးတယ်မှာဒါပေမဲ့လုံးခွင့်နာက22ရက်နေ့ဖွင့်မယ်ဆိုရင်အဲ့ဒီမှာလုံးလာမသိတဲ့လူအဲ10ရက်ခါဒီရင်မပေးဘူးလို့တော့ပြောတယ်မှာသူက9ရက်ပဲရှိတယ်အလုပ်ပိတ်ရက်က9ရက်ပဲရှိရဲဆိုတော့22ရက်နေ့ကစပိတ်မယ်ဆိုပြီးတော့22ရက်နေ့အတွက်ကိုတနင်္ဂနွေတည်းရက်အစားပြန်ပေးရမယ်ဆိုပြီးသင်ခိုင်းတာပဲမှာ
တချံပိတ်ရက်တရက်ပိုးပိတ်ပေးမယ်နေ့အတွက်တနင်္ဂနွေနေ့ကိုရက်အစားထိုးချိုးပြီးတော့အလုပ်ဆင်းပေးရမယ်လို့လှိုင်သားရဆက်ရုံလုပ်သားတယောက်ကလည်းပြောပြပါတယ
်တချို့ဆက်ရုံတွေသူရှင်ရင်ဒီတချံတွင်ရက်ကိုပိုးပြီးပိတ်ပေးစေချင်တဲ့သူရှင်တနင်္ဂနွေနေ့ဒီမှာသူရှင်သူတို့ရက်ကိုအစားထိုးဆိုပြီးခေါ်လိုက်တယ်ခေါ်ပြီးတနင်္ဂနွေနေ့ဒီမှာရက်ကိုတရက်တက်ဆင်းရပြီးတော့တချံရက်ချက်လို့ရှင်ပိုးပြီးပိတ်ပေးရပေါ့တချံလက်ကရက်ကိုရက်ဆိုရင်သူက12ရက်လောက်ပိတ်ပေးရပေါ့အဲ့လိုမျိုး
ကုမ္ပဏီတွေဆက်ရုံအလုပ်ရုံတွေမှာအလုပ်လုပ်နေကြတဲ့အနေနဲ့နေရပြန်တဲ့အခါမှာလမ်းခီးမှာအခက်အခဲမဖြစ်အောင်လို့ဝန်ထမ်းဖြစ်ချောင်းထောက်ခံစာလုပ်ပေးနေတာအခုပထမဆုံးအကြိမ်ဖြစ်ပါတယ်။ပြည်တွင်းမှာခီးသွွားလာဖို့အတွက်အမှတ်ပုံတင်မဖြစ်မနေလို့အပ်ပြီးတော့နောက်ပိုင်းကျရင်တော့အမှတ်ပုံတင်အပြင်ရက်ကွက်နဲ့ရက်စခန်းထောက်ခံစာပါယူရမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့တရားဝင်စာထွက်လာတာမျိုးတော့မရှိသေးပါဘူးရှင်။